ယူကရိန်းနိုင်ငံအရှေ့ပိုင်းခါကီဗ်မြို့ထဲကိုရုရှားတို့ကစနစ်နေ့မှာမီဇိုင်းဒုံးနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူ16ဦးထပ်မံသေဆုံးပြီးတော့အများအပြားဒဏ်ရာရခဲ့ကြတယ်လို့ဒေတာအုပ်ချုပ်ရေးမှူးအိုလက်ဆိုင်နေဟူဘော့ကတယ်လီဂရမ်လူမှုဆက်မနာမှာတင်းနေကရေးပါတယ်ပြောက်ဆုံးနေသူအများအပြားရှိနေသေးတယ်လို့လည်းပြောပါတယ်ဘုံတွေကြားရောက်ပောက်ကွဲမှုကြောင့်ခါကီဗ်မြို့ထဲကကုန်းမဆိုင်တစ်ခုမိဘတင်ခဲ့တာမှာမီးလောင်သေဆုံးခဲ့သူတွေပြသူဘဝဖြစ်တယ်ဆိုတာအခုထိရှာဖွေကစေးသမားတွေဖက်ကအပြစ်အဝါမပြောနိုင်သေးပါဘူးပုံကြရပောက်ကွဲတဲ့အချိန်ဆိုင်ထဲမှာလူ120လောက်ရှိနေတယ်လို့လဲခါခေမျိုးတော်ဝန်အီဟာတီရီကော့ဖ်ကစနေနေ့မှာပြောပါတယ်လူတွေအများကြီးရှိနေတဲ့ဒဇေးဝယ်စင်နာကိုပြစ်မှတ်ထားတိုက်ခိုက်တာဟာအကြမ်းဖက်ဝါဒဖြစ်တယ်ဆိုတာအလွန်ရှင်းပါတယ်လို့လဲသူကပြောပါတယ်လက်ရှိအချိန်တည်းခါခေမျိုးတဲကိုအလဲရောက်နေတဲ့အသက်12နှစ်အရွယ်မိန်းကလေးသူအပါဝင်တေဆုံးလို့6ဦးကိုပဲဘသူဘဝဖြစ်တယ်ဆိုတာဖော်ထုတ်နိုင်မှသေးတယ်လို့လဲတည်တန်တရတာဝန်ရှိသူတွေကပြောပါတယ်တေဆုံးသူတွေကိုဖော်ထုတ်နိုင်ဖို့ဆွေမျိုးတွေရဲ့မျိုးဗီဇ DNA တွေပေးကြဖို့ရဲတပ်ဖွဲ့ကတိုက်တွန်းထားပါတယ်